မြန်မာနိုင်ငံမှာရက်ပေါင်း120ကြာထိမ့်သိမ်းခံထားတဲ့အမေရိကန်သတင်းသမားဒင်းနီဖန်စတာရဲ့အမှုစစ်ဆေးမဲ့ကိစ္စမလို့အဖဲချမ်းမြင်နေပြီးသူ့အတွက်နစ်နာမှုကြီးတယ်လို့အကျိုးဆောင်ရှေ့နေက VOA ကိုပြောပါတယ်။အင်းစစ်အချင်းထောင်မှာထိမ့်သိမ်းခံထားတဲ့ဒင်းနီဖန်စတာကိုဗီဒီယိုကွန်ဖရင့်နဲ့တနင်္လာနေ့ကရုံးထုတ်စင်မှာအင်တာနက်ဗီဒီယိုကနေတွေ့ကြုံရခဲ့တဲ့ရှေ့နေဦးတန်းစောအောင်ကိုမိုက်အင်ဂျင်နဲ့ဆက်သွယ်နည်းမြန်းထားပါတယ်ရှင်။
စတီမာလာ20ရင်းကအမေရိကန်သတင်းသမားဒန်နီဖန်စတာရဲ့ဗီဒီယိုကွန်ဖရင့်ရဲ့ရုံးချင်းကိုတရားသူကြီးနဲ့တပည့်တန်းရဲစခန်းအရာရှိတို့ကအင်တာနက်ဗီဒီယိုတွေကနေအသီးသီးတယောက်ခဲ့ပြီးနဲ့တရားလိုဥပဒေအရာရှိတော့တက်ရောက်တာမတွေ့ရဘူးလို့ရှေ့နေဦးတန်းစောင်းကပြောပါတယ်။ဒန်နီဖန်စတာကတော့အင်းစိန်အချင်းထောင်တွေကနေထောင်အရာရှိတွေနဲ့အတူဗီဒီယိုကွန်ဖရင့်နဲ့တွေ့ခဲ့ရပြီးသူနဲ့စကားပြောခွင့်ရတဲ့အချိန်လေးကိုဦးတန်းစောင်းက VOE ကိုအခုလိုပြောပါတယ်။
အဲ့တော့ဒင်းစာရဲ့အချိန်ကတော့သူကမျက်နှာနည်းနည်းလေးဟိုနွမ်းပြနေရပါတော့။အဲ့ဒါကသတင်းအရရှိသွားတယ်။အဲ့လည်းဒီတရားသူကြီးကရုံးရင်းပြီးစာပြောပြီးတော့ကျွန်တော်သူ့ကိုမေးလိုက်တယ်။မင်းကောက်ွယ်စည်းရပြီးမိလားဆိုတော့မရဘူးလို့ပြောတယ်။ကျွန်တော်သိကြအောင်နောက်တစ်ခါတက်မိလိုက်ကောက်ွယ်စည်းမရဘူး။အဲ့ဒါသူဒီသူနေရနေရမကောင်းဘူးဆိုတော့ I'm not feeling well ဆိုတော့ပေါ့သူပြောတယ်။နောက်ပြီးတော့ဒီသူ့မှုချင်းပါလဲပေါ့နော်။ပါလဲဆိုပြီးတဲ့အခါကျွန်တော်ကတော့ရှင်းရတယ်ဒီဟာအိတ်အိမ်ထောင်ရနေပြီးတော့ပထမအကြိမ်ကလေးတို့မှုမျိုးတခြားလူတွေလည်းဝင်ကြတယ်။အဲဒီတော့ဒီကတော့နည်းနည်းကြံ့ကြာနေတယ်အဲ့ဒါကိုကျွန်တော်တော့ပြတယ်။တော့ပြလိုက်တော့နောက်ပိုင်းသူစဉ်းကြက်လက်ကဒီဟာကိုသူဘာမှထပ်မပြောချင်တော့ဘူးကွာ။ငါဘာသာမှတော့ကြောင်မရှိတော့ဘူးဆိုတော့ပြောတယ်။ဒါမင်းကတော့အဲ့လောက်ပဲရအတူပဲ
။ဟုတ်ကဲ့အဲ့တော့သူ့ကိုတရားဆွဲထားတဲ့အမှုနဲ့ပတ်သက်လို့ရှင်းပြပေးနိုင်မလားရှင်
။သူ့ကိုတရားဆွဲရတာကဒီညီမနောင်ကတာဝန်ရှိသူပြောက်အနေနဲ့ဟိုတရားဆွဲရတာကြာငါကတက်စတာကြီးနဲ့အဲ့မြန်မာနောင်ကဒီဖေဗရူလာရဲ့နောက်ပိုင်းမှာနော်ဟိုဒီရဆိုင်စပို့ကျင်ရခဲ့တဲ့ကောင်နောင်ပါတယ်သို့တော်ဒီဒိုင်ဖန်ဆာကမြန်မာနောင်မှာမလုပ်တော့တာအဲ့အဖမ်းမစင်းနိုင်ရှစ်လောက်ကုလားတော့လေကမြန်မာနောင်နေလုတ်ထွက်ပြီးသားဖရွန်တီးယားမြန်မာကိုသူကြောင်းလုပ်နေပြီအဲ့တော့သူအဖမ်းနိုင်ချိန်မှာဖရွန်တီးယားကမှာသူလုံးလာတကူလားလောက်ရှိပြီအဲ့ချိန်မှာသူ့ကိုတရားဆွဲဖမ်းတယ်အဲ့တော့တိုင်ကာမာကလည်းအဲ့လိုပဲဒီမြန်မာနောင်ကတာဝန်ရှိသူတယောက်အနေနဲ့သူ့ကိုဖမ်းတာပေါ့ဗျာ။ဟိုမှားပြီးဖမ်းသွားတယ်ပေါ့။အ
ဲ့တော့ဆိုရင်ဒီမြန်မာနောင်နဲ့ပတ်သက်လို့ဆွဲထားတဲ့အမှုကိုဘယ်လိုရှင်းရှင်းလင်းလင်းသိရလဲရှင်
။ဘယ်လိုရှင်းရှင်းလင်းလင်းပြောတော့ဒီအခုတိုင်သာမှာနော်ဘယ်သတင်းကိုရှင်းလို့ပါလို့ဆိုတာထုံးမမပါဘူး။တိုင်သာမှာကနော်ဒီအချင်းတို့ကနော်ဒီပြည်နယ်ဝန်ကြီးဌာနကနော်ဟိုပြည်နယ်ကောင်းကောင်းတက်တဲ့နဲ့ကျင်းကျင်းညာထားတယ်နော်ဟိုမြန်မာနောင်သတင်းဌာနတုတ်ပြီးလုပ်ငန်းကိုပြင်ပြီးတော့ဒီညီညာရေးသားထုတ်လုပ်ငန်းကိုပြင်ကျင်းညာခဲ့တယ်။အဲ့လိုကျင်းညာတဲ့နောက်ပိုင်းမှာဒီ YouTube တူတာတွေနဲ့ဆက်သွယ်ဆောင်ရွက်တဲ့ CRBC ဒီဝန်ကြီးတော်တော်ကိုဝင်ဆိုရက်တင်မှုတတိယညီအဲ့လိုတတိယညီကိုဟိုထုတ်လုပ်နေပေါ်လားဒီလူလူလူအချက်လားထိတ်လန့်နေတဲ့ကျန်တဲ့ထုတ်လုပ်နေတယ်။အဲ့ဒါကြောင့်မြန်မာနောင်သတင်းဌာနတာဝန်ရှိသူများပေါ့ရာဇဝတ်ပုံမှားရအရင်မှုတ်ပြန်ဆက်ညာတာပဲ။အဲ့တော့ဟိုအဓိကဒီမြန်မာနောင်ကတောင်ရှိလို့ရင်းကိုတိုက်ရတာဂန်ဒီမြန်မာနောင်ရဲ့မပတ်သက်ထဲတာက၈လ၉လလောက်ရှိပါတယ်သူဖမ်းနေတဲ့အချိန်ဒီဒါဒီမိန်းကနောက်ဆုံးကမှဖမ်းတယ်ပေါ့နော်ဒီတရားမဆွဲတင်ပြီးတော့အခုချိန်ကြီးဂျုံချင်းချင်းတော့မှဒီတရားစီရင်ဆိုင်ရာအရေးတာဘာမှမရှိသေးဘူးတရားတော့ပြောတာကတော့ဒီစက်တန်ကြီးမပါဘဲနဲ့တခြားမှုတမှုရှိတယ်အော်မြန်မာနောင်လူတွေပြောရတယ်ဟိုအဲဒီနပတ်တော်ဆောင်ရွက်ချက်ရှိတာကြီးကဆောင်ရွက်လို့မပြီးသေးဘူးဒဏ်ရာမှုမစသေးဘူးဆိုတဲ့ဟာမျိုးပြောတယ်အမှန်တော့ဒီကတိကျဒဏ်ရာမှုကဟိုလုံမယ်ဆိုလုံလို့ရတယ်အဲကြားထဲမှာမှဒီကိုဗစ်ကြောင့်ဒီအချင်းဆောင်ပိတ်တာတွေတရားရုံးတွေပိတ်တာတွေကြောင့်အမှုကပုံပြီးတော့တင့်ကြွားသွားတာပေါ့ဒီတရားလိုချတတ်တရားလဲ73လောက်ရှိတယ်ဆိုတော့အမှုကဆက်ပြီးတော့ကြာနေမှအနေလားရှိတယ်
ဒါဆိုရင်မျော်လင့်ချက်ပေါ့နော်ဒီဒန်နီဖန်စတာကိုဆွဲထားတဲ့905ကကြီးလို့ပုံမှန်နဲ့ပြန်လွတ်ပေးတဲ့ဖြစ်ရပြောရှိခဲ့လားရှင
်ဖေဗရူလာလောက်ပိုင်းမှာဒီငါငါဒက်စတာကြီးကဖမ်းနေတဲ့လူတွေတရားဖွဲလူတွေနော်ဆွဲခဲ့တယ်ဖမ်းခဲ့တယ်ပြန်လွတ်ပေးတာရှိတယ်အဲ့တော့ပြန်လွတ်ပေးတာရှိတဲ့ခါကျတော့အလွန်လွတ်ပေးတဲ့အတွေ့အကြုံတွေလည်းရှိတာပေါ့နော်ကြောက်ရင်တော့အခုအမှုမတင်စားရင်တော့လွတ်ပေးနေတာပေါ့
ဒန်နီဖန်စတာရဲ့နောက်ထပ်အမှုရုံးချင်းကအောက်တိုဘာလ4ရက်နေ့လို့သတ်မှတ်ထားပေမယ့်ဗီဒီယိုကွန်ဖရင့်နဲ့လားလူကိုယ်တိုင်လားဆိုတာသိချာမသိရသေးဘူးလို့ဦးတန်းစောအောင်ကပြောပါတယ် Danny Fenster ye the mini a go api American Tayungale, Danny Fenster ye a mune patalo, to go a mere separate minion nilo, shiny utanzonga, diuigo, diomai.